ပြဇာသိမ့်ခင်ကအာဏာပိုင်တွေဖမ်းဆီးခံခဲ့ရတဲ့88မျိုးဆက်ညီငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကမန္တီလာသိမ့်ကိုပထမဆုံးအချိန်အဖြစ်နဲ့ဒီကနေ့ရုံထုတ်ဆစ်ဆေးပါတယ်။ပြီးခဲ့တဲ့နှစ်ထဲပညာရေးဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုဆန္ဒပြမှုတွေနဲ့ဆက်နွယ်ပြီးတော့ရည်ရွယ်ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့မန္တီလာသိမ့်ကတော့ဖမ်းဆီးမခံရခင်တရားခံပြည်အဖြစ်ကျင်းပခဲ့တဲ့ရဲရဆီကိုပြန်လည်တရားစွဲဖို့ကြိုးစားခဲ့တာပါ။အပြည့်စုံကိုဆက်သွယ်ဆောင်ရမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမကသတင်းပေးပို့ထားပါရရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ဒိတ်မှောက်ခဲ့တဲ့ကျောင်းသားတပိတ်ကိုထောက်ခံဆန္ဒပြရဲဆိုတာခွင့်ပြုမိမရပဲစီတန်းလှည့်လည်မှုပုံမှန်ဆက်ရှင်နဲ့အင်းစိန်ထောင်တွင်းမှာထိမ့်သိမ်းခံရတဲ့မန္တီလာသိန်းကိုပထမအဆုံးအကြိမ်ဖြစ်မယန်းကောင်းမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆီးခဲ့တာပါ။သူမအနေနဲ့တရားရုံးနဲ့ဘာမှပူးပေါင်းဆောင်ရွက်မှုမလုပ်ဘူးလို့ပြောဆိုထားတဲ့အတွက်တရားရုံးထုတ်ချိန်မှာတရားလိုဘက်ကပဲဆစ်ဆီးမှုတွေလုပ်ခဲ့တာလို့ဆိုပါရယ်။ဒီနေ့ရုံးထုတ်ချိန်မှာတော့မန္တီလာသိန်းကသူမကိုတရားခံပြေးဖြစ်ကြီးညာထားတဲ့ရဲမှုကိုလည်းပြန်ပြီးတော့တရားဆွဲဆိုခဲ့ကြအောင်အခုလိုပြောပြပါရယ်
။လာတော့ကဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့တရားရုံးနဲ့မပူပါအောင်လေ။မခေါ်ဘူး။ဟိုသာအမကံမီယူခံဝမထိုးဘူးပေါ့နော်။ဒီနေ့လည်းသူကထပ်နေတယ်လေ။သူတို့တရားလိုခေါ်ပြီးဖြစ်တယ်။အဲ့ပုံမှာပြန်လည်းနေဖို့နေသူကမနေဘူး။ချစ်နေနာပြီးတော့လည်းမနေဘူးပေါ့။အခုအဲ့လိုပြောထားတာလေ။သူတို့ကတရားလိုမေးပြီးကြီးတဲ့အခါမှာကိုရီယိုဘာပြောကြရှိတယ်ဆိုတဲ့အခါမှာကိုကမမေးပါဆိုတဲ့ဟာကျမတို့ပြန်ပြောတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကဒီလောက်တရားခံပြေးဖြစ်ကြညာထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစခန်းမှုအတဝင်းကိုတရားဆက်ဖို့ကိစ္စကဒီနေ့ပြည်သူ့ဆိုင်ရာရှင်းထုတ်ဥပဒေ6/9နဲ့တင်တဲ့ဟာကမရဘူးပေါ့နော်27ရက်နေ့ကျလို့ရှိရင်တော့ဥတိုက်ဆောင်ဥတိုက်ဆောင်မှုကိုတော့လက်ခံတယ်အဲကိုကနေပြီးတော့တရားလိုအဖြစ်နဲ့ဆွဲတဲ့ဟာကိုတော့သူတို့လက်မခံအောင်ပေါ့
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားတွေနဲ့အတူမန္တီလာသိန်းကိုတရားဆွဲဆိုထားတာပါအမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေကိုတော့ပုံမှန်78အပါဝင်အမှုပေါင်းအနည်းဆုံး20ကျော်ကနေ90လောက်ထိတရားဆွဲဆိုထားတာပါသူတို့အလုံးဟာလာမယ့်ဧပြီလမှာစတင်မဲ့အစိုးရတက်လက်ထက်မှာပြန်လည်လွတ်မြောက်နိုင်လိမ့်မယ်လို့ညွှန်လင့်ကြောင်းမန္တီလာသိန်းကတော့ဆိုပါတယ်
အစိုးရအဖြစ်ကတော့အကောင်းဆုံးလုံဆောင်လိမ့်မယ်လို့ယုံကြည်တယ်အဓိကကကာလဝန်ရဲ့လက်အောက်မှာရှိတယ်ပြည်ထောင်ရေးဝန်ကြီးဌာနကာလဝန်ရဲ့လက်အောက်မှာရှိတယ်ပေါ့နော်ပြည်ထောင်ရေးဝန်ကြီးဌာနအဲ့အတွက်သူတို့တွေရဲ့တန်တမှုတွေသူတို့တွေရဲ့လုံဆောင်မှုတွေအပိုင်းအခန်းကဏ္ဍကလည်းအရေးကြီးတဲ့အခန်းကဏ္ဍဖြစ်နေတယ်အဲကာလဝန်ရဲ့ဩဇာတရားမှုကသမရရဲ့အချက်မှမရှိဘူးဆိုလို့ရှိရင်ဒါလုံဆောင်သမရရဲ့လုံဆောင်မှုအခန်းကဏ္ဍကပြည်ထောင်ရေးလုံဆောင်ခွင့်ရလိမ့်မယ်လို့ယုံကြည်ပါတယ
်မန္တီလာသိန်းဟာအရင်စစ်ဆိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားဟောင်းတူဦးဖြစ်ခဲ့ပြီးနှစ်ရှည်ထောင်တန်းကြခံခဲ့ရသူတို့အုပ်ဖြစ်ပါတယ်အချင်းထောင်တွင်ထိမ့်သိမ့်ခံရစဉ်တွင်မှဆဲမကြီးဆိုးဝါးမှုတံကိုခံစားခဲ့ရပူပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကတော့ဘရင်နောင်ရဲစခန်းကရဲစခန်းမှုကိုယ်တိုင်ကသူမကိုပုံမှန်ဆက်ရှင်နဲ့တရားဆွဲဆိုထားကြောင်းအကြောင်းကြားခဲ့ပြီးဖေဖော်ဝါရီလ24ရက်နေ့မှာတော့မယန်းကုန်းမြို့နယ်တရားရုံးမှာတရားရင်ဆိုင်ရာမှာသူမအနေနဲ့အာမခံလျှောက်ခြင်းဒဏ်ငွေဆောင်ခြင်းတွေကိုလုပ်မှာမဟုတ်တလို့မိသီးကိစ္စကိုမှတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုတရားရုံးမှာပြောဆိုခဲ့တာကြောင့်သူမကိုအင်းစိန်ထောင်မှာထိမ့်သိမ်းထားဖို့အတွက်တရားရုံးကတခါတည်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်